မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်6000ကျော်သွားပါပြီ။ဒီကနေ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 15,153 ခုကိုစစ်ဆေးခဲ့တာမှာနောက်ထပ်ရောဂါကူးစက်သူ 1,082 ဦးထပ်တိုးတာကြောင့်စုစုပေါင်းကူးစက်သူအရေအတွက်6,348ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူကအယောက်20ထပ်တိုးပြီးစုစုပေါင်း 1,396 ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်။အခုထပ်တိုးတဲ့သေဆုံးသူတွေထဲမှာ18ဦးကယောဂအခမ်းရှိသူတွေဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။အခုချိန်ထိစစ်ဆေးပြီးသည့်မြတ်ခွဲနမူနာပေါင်းကတော့98,592ခုရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံကဆင်းဝင်ရသူ1,389ဦးထပ်တိုးတာကြောင့်ဆေးရုံကဆင်းသွားသူပေါင်း4,466ဦးရှိသွားပြီဖြစ်ပါတယ်။ဒီကနေ့အရေအတွက်ထဲမှာပိုးတွေ့နှုန်း900ခန့်ပြန်ကောင်းသွားတဲ့နှုန်း94ခန့်နဲ့သေဆုံးနှုန်းက1,300ခန့်လုံးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားပါတယ်။ဒီနှုံထားတွေအရဆိုရင်ပိုးတွေ့နှုံနဲ့ပြန်ကောင်းတဲ့နှုံကတက်လာနေတာတွေ့ရပြီးသေဆုံးနှုံကတော့တိတိတတ်တာလျော့သွားတဲ့ပုံမရှိသေးပါဘူး။အခုဆိုရင်မြန်မာနိုင်ငံဟာအရှေ့တောင်အရှဒေသမှာကိုဗစ်ရောဂါကူးစက်မှုနဲ့သေဆုံးမှုတတိယအများဆုံးနိုင်ငံဖြစ်လာပါပြီ။ပထမအများဆုံးကအင်ဒိုနီးရှားနိုင်ငံဖြစ်ပြီးဖိလစ်ပိုင်ကတော့ဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။